စစ်ကောင်စီတပ်တွေထိုးစစ်ဆင်နေတဲ့စကိုင်းတိုင်းဘူးတလင်မြို့နယ်တွင်အောက်တိုဘာ19ရက်နေ့မှာစစ်ကောင်စီတပ်တွေဝင်ရောက်တဲ့စီပါကျေးရွာမှာအသက်ခံထားတဲ့အရက်သားရုပ်လောင်း6လောင်းနေအလုံး300လောက်မိရှုခံရတာတွေ့ရတယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။စီပါနဲ့ကျွဲသေးချောင်းတွေကအင်ဂျင်260ကျော်မိရှုခံရတာဖြစ်ပါတယ်။လမ်းတစ်လျှောက်ယောက်ျားမိန်းမမျိုးတက်ကြီးရွယ်ဝင်ရေးဖမ်းဆီးခေါ်ဆောင်တာဖြစ်ပြီးစီပါရွာမှာစိတ်ဝေဒနာရှင်နှုတ်ပေါင်းဝင်အရက်သား6ဦးကိုတတ်ဖြတ်သွားတယ်လို့ဒေသခံကပြောပါတယ်။စီပါရွာကနေထွက်သွားတဲ့စစ်ကောင်စီတပ်တွေကညောင်ကန်ရွာကိုမဝင်ခင်ရဟတ်ရင်တွေလက်နက်ကြီးတွေနဲ့ဆက်ရွာကိုပစ်ခတ်တိုက်ခိုက်တယ်လို့ပြောပါတယ်။စက်တင်ဘာ30ကစီပါကြီးရွာကိုအာဏာသိမ်းစစ်ကောင်စီတပ်တွေဝင်ရောက်ဆင်မိုင်းဆွဲတိုက်ခိုက်ခံရပြီးတေဆုံးဒဏ်ရာရတာတွေရှိခဲ့တဲ့အတွက်အညှိုးထားပြီးလက်တုံပြန်လာလို့ဒေသခံတွေကပြောပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်နမခလက်ဥခံတပ်တွေဘူးတလင်မြို့နယ်တွင်ကြေးရော်တွေကိုစစ်ကြောင်းထိုးတက်ခိုက်နေတာနှစ်ပတ်ကျော်ပါပြီ။စစ်ကောင်စီဘက်ကဒီကိစ္စနဲ့ပတ်သက်လို့တရင်တစုံတရာမထုတ်ပြန်သေးပါဘူး။